ထသရှိများရှင်မြန်မာနိုင်ငံသားရေဒါဂရုတစိုက်နဲ့လေးလေးနက်နက်အကဲခတ်ဆောင်ကြည့်နေမယ်ဆိုရင်မကြခင်ကျင်းပတော်မယ့်2015အထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အခွင့်အလမ်းရှိတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် National Democratic Institute NDI ကပြောလိုက်ပါတယ်လာမယ့်ရွေးကောက်ပွဲကိုလေးလာဆောင်ကြည့်မယ်ပြည်ရင်းဆောင်ကြည့်ရေးအဖွဲ့တွေကိုပံ့ပိုးသွားမယ်လို့လည်းဆိုပါတယ်အပြည့်စုံကို VOA သတင်း6မှတင်ရင်းလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်2010ရွေးကောက်ပွဲထက်ပိုပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတရက်ဖြစ်လာဖို့အတွက်မြန်မာနိုင်ငံသားတွေဘက်ကလည်းဂရုတစိုက်အကဲခတ်ဆောင်ကြည့်ကြမယ်ဆိုရင်အခွင့်အရေးရှိသေးတယ်လို့ National Democratic Institute NDI မြန်မာဌာနကိုယ်စားလှယ် Richard Lucio ကအခုလိုပြောဆိုလိုက်ပါတယ်
International standards these days usually use different words to describe a good election process, transparent, inclusive.
နိုင်ငံတကာအဆင့်မီရွေးကောက်ပွဲလို့ပြောရင်တော့အခုနောက်ပိုင်းမှာစံနှုန်းမျိုးမျိုးနဲ့ထည့်သွင်းပြီးတော့တိုင်းတာကြပါတယ်။ပွင့်လင်းမြင်သာမှုအားလုံးပါဝင်မှုယုံကြည်စိတ်ချမှုစတဲ့စံနှုန်းတွေကလွတ်လပ်ပြီးတော့တရားမျှတမှုကိုပိုပြီးတော့ဖော်ပြနိုင်တဲ့စံနှုန်းတွေပါ။လာမယ့်ရွေးကောက်ပွဲမှာအဆင့်တန်းမီရဲ့လားဆိုတာကတော့မြန်မာနိုင်ငံသားတွေရဲ့အဆုံးဖြတ်မှာပဲမူတည်ပါတယ်ဒီတစ်ချိန်မှာကရွေးကောက်ပွဲကိုစောင့်ကြည့်ကြမဲ့ပြည်ရင်းပြည်ပအဖွဲ့တွေကလည်းရှိနေပါပြီပြည်သူတွေအနေနဲ့အဲ့ဒီအဖွဲ့တွေကထုတ်ပြန်မဲ့အစည်းအခမ်းအနားတွေကိုလေ့လာပြီးတော့ဒီရွေးကောက်ပွဲဟာပြီးခဲ့တဲ့2010ရွေးကောက်ပွဲထက်ပိုပြီးတော့ယုံကြည်စိတ်ချရသလားဆိုတာကိုအကဲဖြတ်နိုင်ဖို့အခွင့်အရေးတွေရှိပါတယ်အဲ့ဒီကနေတစ်ဆင့်ရွေးကောက်ပွဲရဲ့ရလဒ်ကိုအကဲဖြတ်ပြီးတော့နောက်ထပ်ဒီမိုကရေစီလမ်းကြောင်းကိုရှေ့တက်လှမ်းနိုင်မှာဖြစ်ပါတယ်
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာလိုအပ်တဲ့အကူအညီတွေကိုထောက်ပံ့ကူညီနေတဲ့ NDI အနေနဲ့လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်လေ့လာကြမယ့်ပြည်တွင်းအဖွဲ့တွေကိုလည်းအကူအညီတွေပေးနေတယ်လို့အခုလိုပြောပါတယ်
။ Our job is to work with people in Myanmar, organizations in Myanmar who want to do non-partisan observation.
ရွေးကောက်ပွဲကိုဖမ်းလိုက်ပဲစောင့်ကြည့်လို့ကြတဲ့မြန်မာနိုင်ငံသားတွေကိုကူညီထောက်ပံ့တာကကျွန်တော်တို့ရဲ့အလုပ်ပါ။အခုဆိုရင်ရွေးကောက်ပွဲစောင့်ကြည့်မဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပါပြီ။ဒီအဖွဲ့တွေဟာတနိုင်ငံလုံးတိုင်းတာနဲ့စောင့်ကြည့်ကြမှာဖြစ်ပြီးတော့စောင့်ကြည့်သူဦးရေ9000ကျော်စောင့်ကြည့်ကြမှာပါ။ဒါဟာအတော်လေးများတဲ့ရေးတွက်တစ်ခုဖြစ်ပါလေ
။ American Bureau of Washington အခြေစိုက် NDI ဟာ1983ခုနှစ်ကစတင်တည်ထောင်ခဲ့တဲ့ပါတီဆွဲမရှိတဲ့အဖွဲ့အစည်းဖြစ်ပြီးနိုင်ငံပေါင်း132နိုင်ငံမှာဒီမိုကရေစီထွန်းကားပြန့်ပွားရေးအတွက်နိုင်ငံသားတွေပူးပေါင်းပါဝင်မှုအစိုးရရဲ့တာဝန်ခံတာဝန်တည်မှုပွင့်လင်းမြင့်သားမှုတွေကိုအားပေးထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လွှတ်တော်ကဏ္ဍပုံမိုတိုးတက်အောင်လိုအပ်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်ရှင်။